မြန်မာနိုင်ငံမှာဘာသာရေးအရာခွဲခြားဖိနှိပ်မှုတွေအတွက်တာဝန်ရှိသူတွေထဲမှာဆရာနာသိန်းခေါင်းဆောင်တွေပါဝင်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်။ဝါရှင်တန်ဒီစီမှာမေလ17ရက်နေ့မနေ့ကအမေရိကန်နိုင်ငံသားရဲ့ဌာနမှပြုလုပ်တဲ့2020နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထုတ်ပြန်ခြင်းနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဘလင်ကန်ကမြန်မာနဲ့ပတ်သက်လို့အခုလိုပြောသွားပါတယ
်။ In Burma, the military coup leaders are among those responsible for ethnic cleansing.And other atrocities.
မြန်မာနိုင်ငံမှာဆီယာနာတိုင်ခေါင်းဆောင်တွေဟာမွတ်စလင်ရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုနဲ့အခြားရက်စက်ကြမ်းတမ်းမှုတွေအပါအဝင်ကမ္ဘာတဝန်းမှာရောက်ရှိနေတဲ့မြန်မာနိုင်ငံကအခြားဘာသာရေးနဲ့လူနည်းစုတိုင်းရင်းသားတွေအပေါ်ဖိနှိပ်မှုတွေမှာတာဝန်ရှိသူတွေဖြစ်ပါတယ်လို့သူကပြောသွားတာပါဗုဒ္ဓဘုရားကထုတ်ပြန်တဲ့2020နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမြန်မာနိုင်ငံကိုအထူးစိုးရိမ်ပွဲရာနိုင်ငံ CPC အဖြစ်ဆက်လက်သတ်မှတ်ထားဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ1998ခုနှစ်ကစတင်ကြာခံခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရအထူးသဖြင့်ဘာသာရေးလွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ချိုးဖောက်မှုတွေမှာပါဝင်တာလက်ခံခွင့်ပြုထားတဲ့နိုင်ငံတွေကို CPC စင်းအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံကိုတော့1996ခုနှစ်ခေတ်ကအထူးစိုးရိမ်ပွဲရာနိုင်ငံတွေစီးမှထည့်သွင်းခဲ့တာပါ